င်္ဂါပါခင်ဗျာအင်္ဂါနေ့ညပိုင်းတန်းအတီတိုင်းစီစဉ်ကနေပြီးတော့ကျူးကျူပါလေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းကတော့ညီငယ်တို့များစင်နဲ့ပတ်သက်ပါတယ်ရခိုင်ဒေသကလွယ်ပြီးတော့ဒီမြမအရှိဖက်ဂျီအန်ဒေသမှာရှိတဲ့စစ်စင်းနေမိအသီးသီးကဆေးလွှားမှုတွေအားလုံးကိုလ ీల ကြရဆိုင်ပြီးမယ်ဆိုလို့မြမစစ်တပ်ကကြေညာခဲ့ပါတယ်ဒီကြေညာမှုဟာအစိုးရရဲ့ညီငယ်ကျူးပန်းနေမှုအတွက်ထောက်ပံ့တကယ်ပဲဖြစ်စီမလားဒါမှမဟုတ်စစ်တပ်ဟာအစိုးရဩဇာအောင်မရှိဘူးဆိုတဲ့တရားအင်အားစုသဘောတရားဝင်တာမို့ညီငယ်ကြီးမှာအစိုးရထက်မြမစစ်တပ်ရဲ့အရေးပါမှုကပိုပြီးတော့ပေါ်လွင်လာလားအခုဆွေးနွေးတော့မှာဖြစ်ပါတယ်အဓိကပေါ်ဆွေးနွေးပြီးကျွန်တော်ပုံကိုနှုတ်ဖိတ်ခေါ်ထားပါတယ်ပထမတူကတော့ဦးလာမောင်ရှိပါသူကတော့ငင်းငယ်ရင်းနဲ့ပြန်လဲတင်းငယ်စင်တာရဲ့ပူးတွဲတည်ထောင်သူဖြစ်ပါတယ်ခင်ဗျာဦးလက်ရှိမှာဆိုရင်လည်းမြန်မာငင်းငယ်ကော်မရှင်ရဲ့အကြံပေး UPDGC ရဲ့အတွင်းမှုတောင်းတွေကိုထမ်းဆောင်နေပါတယ်နောက်တူကတော့ဒီ UNFC ကပါညစ်တော်တန်းသားလူမျိုးများကောင်စီရဲ့ပြောခွင့်ရသူဖြစ်တဲ့ဦးထွန်းစောပါဦးထွန်းစောဆိုလို့ရှိရင်ရခိုင်အမျိုးသားကောင်စီရဲ့အတွင်းမှုတူလည်းဖြစ်ပါတယ်ဆိုတော့နှစ်ဦးစုံဒီတိုင်းပေါ်ကိုရောက်နေပါတယ်ခင်ဗျာကျွန်တော်အရင်ဆုံးဦးလာမောင်ရှိကိုရင်ဖိတ်ခေါ်ကြပါခင်ဗျာဦးလာမောင်ရှိကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါပြ
ီ။ဟုတ်ကဲ့ဦးလာမောင်ရှိခုနကကျွန်တော်ပြောသွားလို့ပါဒီတက်မတော်ဘက်ကနေပြီးတော့လီလာကြာစီရီရဆိုင်ထားပင်တော့ညှိနှိုင်းဖို့ပေါ့နော်ညှိနှိုင်းလို့ငါညှိနှိုင်းလုပ်ငန်းစဉ်လက်ရှိအစိုးရအလုပ်နေတဲ့ညှိနှိုင်းလုပ်ငန်းစဉ်တွေအတွက်ဘယ်လောက်ထိအထောက်အပံ့ဖြစ်စေနိုင်မလဲတက်မတော်ရဲ့သဘောထားဘယ်လိုရှိလဲဦးလာမောင်ရှိအမြင်သိချင်ပါလေခင်ဗျာအရင်ဆုံ
းကျွန်တော်ဒီဇမလ20ရက်နေ့ရက်စွဲနဲ့တက်မတော်ကိုဒီဂျီရုံးရဲ့ဟိုတက်ပြန်ကြည့်တာချက်ကိုလည်းအတိအကျဆိုတာကျွန်တော်တို့ဖတ်ရှုကြည့်ပါမယ်။အဒီမှာအတိုက်တက်မှာပေါ်ပြထားတာကဒီဒီဇင်ဘာလဒီစနေနေ့ကဒီဒီဒီနေ့နေ့မှာဒီလိုကျွန်တော်တို့ဒီစင်နာချက်ကိုသိရှိတယ်ပြီးရင်တော့ရင်းနှီးကော်မရှင်ကအစင်နာချက်ကိုလည်းအတိရပဲအတော်မလို့ဒီပြကတက်ကမှုရစေတဘောတူညီရရှိဒီကိစ္စကိုနိုင်ငံရေးလိုင်းရဆွေးနွေးနေဆိုတော့အပိုက်တက်မှာထုတ်ပြန်တော့ပါလေ။ဒီအတွက်လည်းအပိုက်နှစ်မှာတော့ဒီသတ်မှတ်ထားတဲ့သတ်မှတ်တော်ရဲ့ဒီစစ်တမ်းထဏာကြီး၅ခုနေရင်းမှာရှိတဲ့တန်းနာလုံးနဲ့ကံအဖွဲ့ကြီးများပေါ့။ဒီလိုမျိုးအစီအလုံးနဲ့ရထုတ်အောင်ကြံတဲ့အဖွဲ့ကြီးများတွေနဲ့အဖွဲ့ကြီးများနဲ့ရှင်ရှင်လေးမဲလို့ကြီးကားပါလေ။အပိုက်တုံးမှာတော့ဒီအတွက်ကိုဒီဧဘလာ30ရင်းနေတီမောဆက်ကိုဧဘလာ30ရင်းနေတီဒီလေးလာတာကိုစစ်စင်းနေမြေလိုက်မှာစီးဆိုင်ရလှူရှားမှုပါလို့ရဆိုင်ထားပြီးနေတယ်ဖော်ပြထားပါတယ်ဒါကြောင့်မလို့ဒီအခုဒီသက်မတော်ရဲ့ဆော်ရီယူရှင်ရဲ့ကျင်းတဲ့ကအခုဆောင်ရနေတဲ့ငင်းငယ်ဖြစ်စင်မှာအများကြီးကိုအထောက်ကူပြုပြီးတော့ဒီလေးလာကိုသူအားလုံးအနေနဲ့လည်းတော်တော်လေးအတန်းတော်နဲ့ဘာလို့ဒီလောက်ဖြစ်ဆိုဆောင်ရွက်နေတယ်မထင်ခဲ့ဘူး။ဒါပေမဲ့ဒီဆောင်ရွက်မှုကအလုံးတော့အကျိုးကို
ဟုတ်ပါပါခင်ဗျာ။ကျွန်တော်တို့အရင်ဆုံးကဆိုတမန်ဦးသိစင်လက်ထက်မှာဆိုရှင်ဒီတစ်ဖက်သားပြစ်ခတ်ရစေးသဘောမျိုးကြီးညာပြီးတော့လုခဲ့တာမျိုးရှိတယ်။အခုတက်မတော်ကကြီးညာတော့ပေါ့နော်။စစ်မြမဆူရတော့ကြီးညာမှာမဟုတ်ပါဘူး။တက်မတော်ကကြီးညာတဲ့ခါကျတော့လေးလတာအချိန်မျိုးနဲ့ငင်းကိစ္စတွေတစ်ခွေချင်းသိရတယ်လုံလောက်ပင်လို့ယူဆပါလား
။ဒီနေရာမှာတော့ဒီဖောက်ဒီစစ်တမဒီကျွန်တော်တို့ရခိုင်တောင်ပြည်ရဲ့အတမားဒုစရလက်ထက်မှာရင်းနေဖြစ်ခေါ်တာတွေ့ရပါတော့နော်အဲ့လိုပဲစီရင်နေရင်းနဲ့2000နဲ့ဒီ73ခုနဲ့ဒီ January လာဒီ20ရက်နေ့မှာဒီလိုမျိုးပဲပေါ့နော်ဒီရပိုက်တဲ့စနစ်ကနေဒီတစ်ခုလုံးမဟုတ်ဘူးနဲ့အဲ့တော့လိုင်ဇာမှာစစ်စင်ကြီးလုပ်နေတာရှိတယ်အဲ့ဒီစစ်စင်ကြီးကိုဟိုတက်မော်ကတနေပြီးတော့ဆိုင်ထ ouais ားမယ်ဆိုတဲ့အတော့ဘက်ကတစ်ခါတည်းဆိုင်ထားမယ်ဆိုတာမျိုးအဲကျွန်တော်တို့တွေ့ရပါတယ်အခုတစ်ခေါက်မှာတော့ပို့ပြီးတော့ကျယ်ကျန်းတဲ့ဒီဆိုင်ထားတဲ့၅ခုလုံးမှာဟိုကတမရဘက်ကဟိုကတစ်ခါတည်းဒီစီးလို့ရှာမှုတစ်ဆင်းကြီးလို့ပြောစီစီစီစီနေနေလိုက်မှာစီးဆန်လို့ရှာမှုအားလုံးရဆိုင်ပြီးမယ်လို့ပြောတော့ဗောနော်ဒါကျွန်တော်တို့တော့အများကြီးကိုကောင်းတယ်အထူးသဖြင့်တော့ကျွန်တော်တို့ဒီအရင်အတိတ်ကြုံနေဆိုတော့ကြံကြည့်ရင်ဒီတက်မတော်နဲ့ဒီကျွန်တော်တို့ KNU ကျေလင်းနေဗောနော်တက်ဖွဲ့တွေကဒီပေါင်း60ကျော်လောက်တစ်ခါတစ်ခါကျွန်တော်တို့ဒီတက်ခတ်တက်ခတ်မှုတွေရှိကြတယ်ဗျာဆိုပေမဲ့ဒီ97ဖြစ်ခေါ်တဲ့ဒီဖြစ်ခေါ်မှုကြံကြည့်လိုက်လို့ရှိရင်ဒီဝင်းကြီးအဆင့်ဗောနော်ကျွန်တော်တို့ဒီဝင်းကြီးဥရောပနယ်အဆင့်ဆုံးချိန်လဲကျွန်တော်တို့ဝန်ကြီးအဆင့်ဟိုတွေ့ပြီးတာနဲ့ဒီတက်ခတ်တာတွေရစဲလိုက်တာတွေလည်းမဲ့ YouTube နိုင်တာတွေလည်းတွေ့ကြရတယ်။ RCS ဆိုရင်တော့အချိန်မဲကျွန်တော်တို့ဒီ formal meeting ပေါ့နော် formal meeting တော့မဟုတ်ပါဘူး informal meeting အချိန်တွေ့ပြီးတော့ကျွန်တော်တို့အလုပ်ဖွဲ့တွေကပဲတွေ့ပြီးတော့လက်မဲ့ရေးထုတ်လိုက်တာတွေ့တဲ့အတွက်အဓိကလိုအပ်တာကတော့သက်သက်မှယူကြည်မှုနဲ့ဒီ political will ပေါ့နော်တကယ်ကိုညီမရဲ့အတွက်ဒီဆောင်ရွက်ခြင်းနဲ့ဒီဆောင်ရွက်ခြင်းရှိနေဆိုရင်တော့တက်မတော့ဆိုပြတာတော့တကားစစ်တဲ့ဖွင့်ပြတာဖြစ်တဲ့အတွက်ဒီလေးလာတွင်ပါလေအများကြီးဆောင်ရွက်နေတယ်လို့ကျွန်တော်တို့ယူကြည့်တယ်ဗျာ
ဟုတ်ကဲ့ခင်ဗျာဦးလောင်မောင်ရှိဒီလိုင်းပေါ်မှာခဏနေပြပါဦးခင်ဗျာကျွန်တော်ဦးထွန်းစောဖိတ်ခေါ်ချင်ပါတယ်ဦးထွန်းစောကတော့ညညတော့တိုင်းသားလူမျိုးများဆော်ရဲကောင်စီရဲ့ကြောက်ရတဲ့ဖြစ်ပါတယ်ခင်ဗျာဦးထွန်းစောပြောရမယ်ဆိုရင်တော့ဒီ UNSD က NCA မထိုးထားတဲ့အဖွဲ့အများစုကပါဖွဲ့ထားတာပါအဲ့တော့အခုတမ်ဘောဘက်ကနေပြီးတော့လီလာတာရက်ဆိုင်နေတဖွဲ့ချင်းညှိနှိုင်းသွားမယ်ဆိုတော့ငင်းငယ်အလားလားဘယ်လိုများမျှော်လင့်မိလဲခင်ဗျာအရင်ဆုံး
ဟုတ်ကဲ့ကျွန်တော်မြင်တာကတော့ဒီလ27ရက်နေ့ကတမတော်ကဗီယူစီယုံယုံကထုတ်ပြန်တဲ့သုံးမျက်နှာပါထုတ်ပြန်ကြေညာချက်ကဒီငင်းကျဲယူမဲ့ချက်တဲ့စီးရဲယူမဲ့ချက်ကိုပိုအလေးစီးနေတဲ့သဘောမှရှိရလို့မြင်ပါတယ်။အကြောင်းလဲဆိုတော့ဒီထုတ်ပြန်ကြေညာချက်မှာကသူကကြေနဲ့ချမ်းဒေသမှာရှိတဲ့တစ်တိုင်း၅ခုကိုပဲကွက်ပြီးမှသူကစီးရဲလှုပ်ရှားမှုတွေကိုရပ်မယ်လို့ပြောတာဖြစ်တယ်။ကျန်တဲ့ဒီနိုင်ငံတောင်ပိုင်းနဲ့အနောက်ပိုင်းဒေသတွေကအကျုံးမဝင်ဘူး။အဲ့မှာပြည်နီတို့ပြည်ပြည်တို့မှာလူကြားလူကြားတိုက်ပွဲဖြစ်ခဲ့တာတွေရှိတယ်။ဆိုတော့ဒီကိရင်မှာဆိုရင်တော့ဒီတပ်မတော်ဘက်ကဖွံ့ဖြိုးရေးနဲ့လမ်းဖောက်လုပ်ရေးတွေကိုကြောင်းပြပြီးတော့မှပြည်ပြည်ဆင်နေတာတွေကြောင့်ဒီ KNU တပ်မကနဲ့အထီးတွေတိုက်ခိုက်မှုတွေဖြစ်ခဲ့တာတွေရှိတယ်။အဲ့ဒီအကျိုးဆက်အနေနဲ့ဒုက္ခတွေတွေဖြစ်ခဲ့ဒီတော်ဘုံရောင်ဆောင်တွေရေးချင်ပြီးလည်းရှိနေတော့မှဖြစ်တယ်။ဒီဒီကမှဆိုရင်လည်းပဲဒီပြီးခဲ့တဲ့3လလောက်ကတက်မတော်စစ်ကြောင်းတစ်ခုကနေနေကြုံုံပြီးလှုပ်ရှားလာလို့ဒီ community တက်နဲ့ ठी တွေးတိုက်ပွဲတွေဖြစ်ခဲ့တဲ့ဖြစ်စဉ်လေးတခုရှိခဲ့ပါတယ်။အခုလက်ရှိခိုင်ပြည်ဘက်မှာလည်းပဲတက်မတော်ကဝီဟင်ကနေစစ်စီရေးတွေနဲ့တိုက်ပွဲဆင်နေတာတွေလည်းတွေ့နေရတယ်။ဒီနောက်တစ်ချက်ကတော့ဒီအချိန်ကာလအပြင်ပေါ့လေဒီရှမ်းနဲ့ကချင်ဘက်ကချင်ဘက်မှာပဲသူကလေးလာကြစီးရေလှုပ်ရှားမှုတွေကိုရက်တက်မှာလို့ပြောထားတာဖြစ်ပါတယ်။အကယ်၍ဒီလေးလားတွင်မှာတွဲဆုံဆွေးနွေးရေးတွေကအင်မပြေဘူးဆိုလို့ရှိရင်ဟိုပုံမှန်အနေထားတိုင်းနဲ့ပြန်သွားမဲ့သဘောဆောင်နေပါတယ်။နောက်တစ်ချက်ကလည်းပဲဒီလေးလားတာစစ်စီရဆိုင်ထားတဲ့ကာလတွင်မှာဒီတက်ချုပ်ရဲ့ဒီငင်းကျဲရေးမူဝါဒပေါ်လေငင်းကျဲရေးမူ6ချက်ထဲမှာအပေါ်က4ချက်ကိုလိုက်နိုင်ရမယ်လို့သူကပြောထားပါတယ်။အဲ့ဒီ4ချက်ထဲမှာဒီနံပါတ်1ချက်ဖြစ်တဲ့နိုင်ငံတော်ထုတ်ပြန်ထားတဲ့ဒီဈေးဥပဒေမျိုးကိုလိုက်နိုင်ရမယ်လို့ဖော်ပြထားတာရှိပါတယ်။အဲ့ဒီဒီနိုင်ငံတော်ကထုတ်ပြန်ထားတဲ့ဒီဈေးဥပဒေဆိုတာကအခုနိုင်ငံရဲ့ကျွန်တော်တို့ဒီနိုင်ငံရေးအရအခြေခံပြဿနာဖြစ်ပါတယ်။ဒီနှစ်ပေါင်း50ကျော်ကာလအတွင်းမှာစစ်တပ်ကပဲဒီတော့တနိုင်ငံလုံးကိုသူကဒီဆွမ်းမိုးပြီးတော့မှအုပ်ချုပ်လာတာဖြစ်တယ်။ဆိုတော့နိုင်ငံတော်ဆိုတာကစစ်တပ်ကိုအများစုကိုစားပြုနေတာဖြစ်တယ်။ဆိုတော့စစ်တပ်ဘက်ကနေပြီးတော့မှတော့ဒီလိုလွှမ်းမိုးပြီးတော့မှလှုပ်ထားတဲ့ဒီဈေးဥပဒေတွေကိုလိုက်နာရမယ်လို့တစ်ဖက်သက်ပြောတာကတပြတ်တမှုမရှိဘူးပေါ့လေနော်။ဒါချေကနိုင်ငံရေးပြဿနာရဲ့အကြောင်းတရားတစ်ခုဖြစ်တယ်။ဒါကြောင့်ဒီတက်မတော်ဘက်ကထုတ်ပြန်ချက်ကငြိမ်းချမ်းရေးနဲ့သိရေးယူမှန်းချက်ကိုပြည်မီရေးတပိုးပြီးသဘောဆောင်တဲ့နော်ဒီထုတ်ပြန်ချက်မျိုးတွေ့ရတယ်လို့ကျွန်တော်အနေနဲ့သုံးသပ်မိပါတယ်။
ဟုတ်ကဲ့ခင်ဗျာ။ကျွန်တော်နောက်တစ်ချက်မေးချင်တာကလက်ရှိငြိမ်းချမ်းကောင်စီအစိုးရဘက်ကပြောမယ်ဆိုရင်ပေါ့အစိုးရဘက်ကနေပြီးတော့တန်းသားဖွဲ့တဲ့တိုက်တွေ့မှုတွေညှိနှိုင်းနေတာမျိုးတွေရှိတယ်။အခုကတက်မတော်ကလည်းတရားကြေညာချက်ထုတ်ပြီးတော့တဖွဲ့ချင်းတွေ့ဆုံညှိနှိုင်းမယ်ဆိုတဲ့သဘောမျိုးဖြစ်နေတော့ငင်းငယ်တို့ငါးချင်းနဲ့ပတ်သက်လို့ကြေချက်ချက်ပေါ့အစိုးရရောအခရာကြနေလားတက်မလို့အခရာကြနေလားအခုထုတ်ပြန်ကြတော့ကိုထိုးစော်ရဲ့ဥထိုးစော်ရဲ့အမြင်သိကြပါလေခင်ဗျာတကယ်မြို့မငင်းငယ်ကြီးလုပ်ငန်းမှာ key player ကလည်းခုဖြစ်နေတဲ့အနေထားတက်မလို့ကဖြစ်နေလားအစိုးရဖြစ်နေလားဘယ်လိုယူဆပါလဲအဲ့
တော့ကျွန်တော်တို့အတိုင်းကြီးကခုနပြောသလိုမျိုးပေါ့ဗျာဒီစစ်တပ်ကပဲကျွန်တော်တို့အုပ်ချုပ်လာတာနှစ်ပေါင်း50ကျော်ရှိပြီပေါ့လေဒီ2010နောက်ပိုင်းမှာ2008ဖွဲ့စည်းပုံကိုအခြေခံပြီးမှနော်ကျွန်တော်တို့ဒီအရက်သားကနေပြရွေးချယ်ခွင့်ရခဲ့တဲ့ရွေးချယ်တင်တော့ခွင့်ရတဲ့အစိုးရတွေကိုယ်စားပြုမှုတွေတက်လာတာပေါ့ဒါပေမဲ့ဒီအစိုးရလည်းပဲတကယ်စစ်မှန်တဲ့ဒီမိုကရေစီအစိုးရလားဆိုတာဒီနေ့ချိန်ဒီမေကွန်းထုတ်เสียရရှိနေတယ်ဆိုတော့ကျွန်တော်ပြောချင်တာကဒီငြိမ်းချမ်းရေးကိုဒီဆောက်တဲ့အခါမှာတဲချင်းချင်းဆွေးနွေးတဲ့ဆွေးနွေးပွဲတွေကလုံခဲ့တဲ့နှစ်ပေါင်း50ကျော်ကာလအတွင်းမှာလုပ်ခဲ့ပြီးဖြစ်တယ်။တော့မအောင်မြင်ခဲ့ဘူး။မအောင်မြင်လို့တဲ့ဒီပြည်တွင်းစစ်ကနှစ်ပေါင်း80ကျော်တာရှည်နေပြီးဖြစ်တယ်။ဒီနေ့ဒီကျွန်တော်တို့အရက်သားအစိုးရလို့ပြောလို့ရတဲ့ NLD ကနေပြီးတော့လူထုထောက်ခံမှုအများစုရထားတဲ့အစိုးရတရက်ကကျွန်တော်တို့ကအစိုးရလုပ်ခွင့်ရနေတယ်။ဆို NLD အစိုးရမှလည်းအကန့်သတ်တွေအများကြီးနဲ့လုပ်နေရတဲ့အခါကျတော့အုပ်တပ်မတော်နဲ့ဒီ NLD အစိုးရအတွင်းမှာဘယ်လိုပေးယူရှိတယ်တော့ကျွန်တော်မသိဘူးပေါ့လေ အခုဒီပြီးခဲ့တဲ့20ဒီလ21ရက်နေ့ကသက်မတော်ကဝီဝီယုံယုံကနော်စာမျက်နှာ3မျက်နှာပါထုတ်ပြန်ကြေညာချက်ဆက်လာပြီးတော့နိုင်ငံပိုင်းအတွင်းမှာပဲနော်အစိုးရကနိုင်ငံတော်တိုင်ပင်ခံဖူးစည်းတဲ့ဒီအမျိုးသားအပြင်လေးတင်ပြရေးဟောပေါ့ NRPC ဒီဘက်ကနေပြီးတော့မှအထောက်ခံအကြောင်းကိုထုတ်ပြန်တော့ကျွန်တော်တွေ့ရတယ်ဆိုတော့ဒီဥစ္စာကအစိုးရနဲ့တက်နေနော်ဒါညီလိုက်တိုင်ပြည်ပြီးမှလုတ်တာလားသို့မဟုတ်ရင်ဗတ္တမတော်ရဲ့လုတ်တဲ့ပုံမှာအစိုးရဘက်ကလိုက်ပြီးတော့မှထောက်ခံပြီးတော့မှလိုက်လုတ်တဲ့ပုံစံကဟိုတက်ကနေပြီးတော့ဒီတန်းလုံးမဲ့လမ်းကြောင်းတစ်ခုအစိုးရကလုံးမဲ့ဒီတန်းလမ်းကြောင်းတစ်ခုလားဒါကတော့ရှေ့မှာသူတို့အကောင့်တွေပေါ်မှုကိုကြည့်ပြီးမှကျွန်တော်တို့ပြောရမှာဖြစ်ပါတယ်။ဒီကြတာတစ်ခုကတော့ဒီလက်ရှိ NRPC ထဲမှာဗတ္တမတော်ကိုယ်စီလေးတွေကိုလည်းပါဝင်ပြီးမှသူတို့ငြိမ်းချမ်းရေးကော်မရှင်ဆိုပြီးတော့လုတ်ပြီးတော့မှဒီခေါ်ဆောင်နေတာပေါ့လေ။အဲ့ဒါမဲ့တက်တဲ့အစိုးရကမှတော့တေချာတကူကတော့ရည်ရည်ချက်တွေမတူကြပါဘူး။နောက်တက်မတော်ဘက်ကကြတော့သူကဒီ NCA ပေါ်မှာတည်ရက်တွေပေါ့ NCA ပေါ်မှာဘယ်လောက်ပဲအားနည်းချက်တွေရှိရှိပြင်လို့မရဘူး၊တိုးလို့မရဘူး၊ထိလို့မရဘူး။ဒါမဲ့ NLD အစိုးရဘက်ကတော့သူကဒီအရာအားလုံးကဆွေးနွေးညှိနှိုင်းလို့ရတယ်။ NCA ကိုပြုပြင်ပြောင်းလဲလို့လည်းသဘောထားရှိနေတယ်သူကလက်ခံဆွေးနွေးတယ
်
။တက်မတော်ဘက်ကတော့ဒါပြုပြင်လို့မရဘူးဆိုတော့ရည်ရည်ချက်ရှိတယ်။ဆိုတော့တက်ကကသဘောမတူရဲ့ NLD ဆိုရကလည်းဘာမှလုပ်လို့မရတဲ့အခြေအနေအောက်မှာအခုတက်ကနေပြီးတော့မှသူကဒီလေးလာတာပေါ့လေဒီအခြေပြင်းနဲ့ရှမ်းပြည်ဘက်မှာတိခရရဲ့စီလုပ်ပြီးတော့မှဒါပေါ်ဆောင်မဲ့ပြည်သူဆွေးနွေးလမ်းကြောင်းတွေကဘယ်ရှိဥတည်မလဲဆိုတာကိုကျွန်တော်တို့စောင့်ကြည့်ရမယ့်နေရာတော့ရှိပါတယ
်ဟုတ်ကဲ့ခင်ဗျာကုတုဆောဥဆောင်မော်ရှိလေးလိုင်းပေါ်မှာခန့်နေပြီးပါအောင်ခင်ဗျာကျွန်တော်ချုပ်ဆွေးနွေးနေရလို့တော့ချင်ချုပ်လေးလိုင်းပေါ်မှာရောက်နေလို့ပါအများကြီးအောင်ကြီးရဲ့ဒီလိုင်းပေါ်မှာရောက်နေပါပြီကိုအောင်ကြီးနေဆွေးနွေးနေရလို့ရပါတယ်တူတူပေါ့
ဟုတ်ကဲ့ညာကိုကြာကြီးရဲ့စီမံကလို့ပေါ့ဗျာကျွန်တော်တို့တမတော်ကနေပြီးတော့စစ်တိုင်းငါးတိုင်းကိုရက်ပြီးတော့မှဒီကျွန်တော်တို့ရခိုင်ဘက်ပေါ်လေအနောက်ပိုင်းတိုင်းစစ်ဌာနတွေတော့ချမ်းထားတယ်ပေါ့ဗျာနော်အဲဒါဆိုလည်းဒီလိုလေအမျိုးမျိုးမြင်ရတာပေါ့တိုင်းငံလုံးအပြစ်ခတ်တိုက်ခိုက်ရက်ဆဲထားလို့ရှိရင်ပိုးကောင်းတယ်လို့မြင်ရတာပေါ့နော်အဲဘာလို့ပြောပြောပေါ့ဗျာတမတော်ကတော့လေးညာကြီးကိုဒူးခြင်းပါတယ်ဆိုတာဆိုတော့ဒီနေ့တက်ပြီးပြလိုက်တဲ့ဘောပါလေ။ဒါမျိုးကျွန်တော်အမြင်ပြောမယ်ဆိုလို့တက်နဲ့အစိုးရတော့တူရဟိုပြင်းနိုင်နိုင်လုပ်နေကြတာလေ။ကျွန်တော်အမြင်ပြောတာနော်။တက်ကတမျိုးအစိုးရကတမျိုးလို့ကျွန်တော်မခံဘူးကြီးရော။ဘာလို့ပြောလို့လဲဗျာဒီအနောက်ပိုင်းတိုင်းစစ်ဌာနချုပ်နေနေကြတယ်အားလုံးကြည့်တဲ့အတိုင်းလေ။အဲချုပ်ရလေအကျန်းတဲ့အခွင့်အရေးတွေရှိတယ်ရာတချို့တွေလည်းလို့ငွေကြေးတဲ့အခွင့်အရေးတွေရှိတယ်ရာအဲအဲ့ဒါတောင်မလို့ဘယ်မှလိုအပ်ချက်အရာကျွန်တော်တို့ရပ်ထားတယ်လို့မြင်တာလေ
။ဟုတ်ကဲ့ခင်ဗျာ
။ဒီအဲဒီကနေပြီးတော့မှရပ်ထားတာကိုပါအကြောင်းအမျိုးမျိုးကြောင့်ပြန်တိုက်တယ်ဆိုရင်တမတော်ကဂတိမပြီးမပြီးဘူးလို့ပြောကြအောင်ပါဗျာ။ဒါလို့ဖြစ်ဖြစ်ပေါ့ဗျာ။ကျွန်တော်တို့အနေနဲ့တော့ငញ្ញန်ကြီးအတွက်တမတော်ကနေပြီးတော့ဒီလိုဒီလိုလိုက်ရောတယ်ဆိုတာပြီးတော့ကျေကွာမှာပဲ။ကျေလဲကျေကြတယ်ဗျာ
။ဟုတ်ကဲ့
ဆက်ညာပါဗျာ
။ကောင်းပြီ
။ကျွန်တော်အ
ညာပါဗျာ။ဟုတ်ကဲ့ကောင်းပြီ။ကျေးဇူးပါ။နောက်ဆုံးအစ်တူရှိပါလေမောင်လူဝင်းရဲ့ကိုလူဝင်းစနေနေ့မြောင်းလို့ရပါလေခင်ဗျာ
။ဟုတ်ကဲ့။ကျွန်တော် Hello ကျားနော
်။ဟုတ်ကဲ့ကျားပါလေတူတူပေါ့နော်။
ဟုတ်ကဲ့ဟုတ်ကဲ့ပဲ။ကိုရင်းပေါ့ဒီဒီကတော့ဒီတက်ဖက်ကနေပြီးတော့လေးလရက်ခဲ့တာလေ။အဲ့ဒီကနေပတ်သက်လို့အခေါင်းညီစင်းနဲ့ပြောရမယ်ဆိုရင်တော့ဟိုကိုရင်းပေါ့ဒီကျူသွားမှာပေါ့နော်။နောက်ပြီးတော့ကချင်ပြည်နယ်ဘက်မှာရှိနေတဲ့ဒီလေးလတော်တော်မှာဒီဒုက္ခတွေတွေပေါ့။အဲ့ဒါတွေကိုရောကျွန်တော်တို့တက်ကဘလူတွေများဒီပြီးတော့ဆောက်ရှောက်ပေးဦးမလဲ။အဲ့ဒါမျိုးလေးတွေလည်းလိုအပ်တယ်လို့ထင်တယ်ပေါ့နော်။နောက်ပြီးတော့ဂရီးတီကိုလည်းလိုတယ်ဒီကိုယ်တိုင်ကဘာလို့ဆိုတော့ကျောင်းဒီဟိုအရင်တုန်းကစလိုက်ကောင်ကြီးခစ်တော်လည်းအဲ့လိုပဲလုတ်ခဲ့ပူတာတွေပေါ့နော်တက်ဖက်ကဂရီးတက်တာပူကြီးဂရီးတက်တာတွေကကျွန်တော်တို့တမိုင်းမှာရှိကြတာ哦။ရှိကြတော့လူတွေကကြိုးဆိုတယ်ဒါပေမဲ့စောင့်ကြည့်ရပေါ့ဂရီးနဲ့စောင့်ကြည့်နေတယ်
ကျွန်တော်အဲ့လောက်ပါပဲ။ဟုတ်ကဲ့ခင်ဗျာ။ခုလူဝေးကျေးဇူးပါခင်ဗျာ။ကျွန်တော်ဥလာမော်ရှိကိုပြန်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ဥလာမော်ရှိခုနကတမ်းမော်ရဲ့ကြီးညာချက်ထဲမှာဒီကာလအတွင်းမှာတပွဲချင်းနဲ့ညှိနှိုင်းသွားမယ်ဆိုတဲ့ဟာပါပါတယ်ခင်ဗျာ။အဲ့ဒါဆိုတပ်ပေါ်အနေနဲ့ညှိနှိုင်းမဲ့သဘောလားငင်းငင်းရေးကော်မရှင်ကတော့ဘယ်လိုရည်တည်သွားမှာလဲ။အဲ့ဒီအနေအထားလေးလည်းသိချင်ပါတယ
်။ဟုတ်ကဲ့ခင်ဗျာ။ဒီတမ်းမော်ရဲ့အဒီအပတ်စတဲ့ဘက်ပါတဲ့ဒီကြီးညာချက်မှာဒီအပတ်စနေမှာဒီခုနကတော့ဒီအပိုက်တက်မှာရှိတဲ့၃ဘွဲ့နဲ့အဲဒီကျင်းလာတာကိုသူဖော်ပြလာတယ်အပိုက်နှစ်မှာတော့ဒီစတိုင်းမြင်ကြီးထဲမှာဒီရှိတယ်ပေါ့နော်ခုနကစီထိုးကျန်တဲ့တဲနဲ့လည်းငါ့အဖွဲ့အားလုံးနဲ့အဖွဲ့ချင်းနဲ့ညီလေးရှင်လေးကြောင့်လိုအပ်ကြီးလို့ယူဆတယ်ဆိုတော့တမောကလိုအပ်မယ်လို့သူအနေနဲ့ဒါယူဆတယ်မှတ်ချက်ပြတာပါဒါနဲ့အပိုက်၃မှာတော့ဒီလူသားကျန်တဲ့တင်းမြင်ရင်ငင်းငင်းရေးဘူဌာနနဲ့စစ်တပ်ကမြန်မာပြည်အပေါ်ဝင် ငင်းငင်းဆိုင်ရာလုပ်ငန်းများကိုနှိမ့်နှိမ့်ဆွေးနွေးကြရဖြစ်ပြီးလိုအပ်ပါကအတ္တမတော်အနေဖြင့်ဆိုပြီးတော့ဖော်ပြထားပါတယ်။အဲဆိုလိုတာကတော့ကျွန်တော်တို့နားလဲတော့အပိုင်းနှစ်ကတော့တပွဲချင်းအလိုက်ကို NRDC ရှိတယ် NRDC ရဲ့အောက်မှာအလုပ်ဖက်ငင်းငင်းကော်မရှင်လည်းရှိတော့သူတို့ဆက်ပြီးဆောင်ရွက်တဲ့လို့အကြံပြုပြီးတော့လိုအပ်တဲ့ဟာတွေကိုတော့တမန်ကောင်းကြီးဒီကျုပ်ကဖွဲ့ပြီးတဲ့ဒုတိယဗီဒီယိုရပြီးဥဆောင်တဲ့အဖွဲ့ရတယ်ဝိုင်းဝန်းပြီးတော့ဆောင်ရွက်နေလို့ပြောပါတယ်။အဒီနေရာမှာကျွန်တော်တို့ဒီဆွေရဘက်ကဖွဲ့စည်းပုံကိုဖြည့်ချင်တယ်လို့ဒီမျိုးသားပြန်တဲ့ပြည်နယ်နဲ့ငင်းငယ်ပေါ်ဆန္ဒမာဟုကဒီပြည်ရပူကြီးကြီးရာဒီရဒီအဖွဲ့ဝင်နေလည်းပါပြီးကြပါမယ်။ဒါကြောင့်မလို့အခုကျွန်တော်နားလဲတာကတော့ဒီအစိုးရဒီကျွန်တော်ဆောင်ရွက်နေငင်းချစ်စမတ်တမတော်လည်းအတူတူပူးပေါင်းပြီးတော့ကျွန်တော်ဆောင်ရွက်တယ်လို့ပဲနားလဲပါတယ်။အဲ့တော့အခုလည်းဒီနေနေကော်မရှင်အနေနဲ့တော့ဒီ EEG နဲ့ MND ကိုလည်းဒီဒီဇင်ဘာလထဲမှာပဲတွားဆွေးနွေးပြီးတဲ့နောက်ပိုင်းတော့ဒီဒီရဲထွက်လာတဲ့ဒီပေါ်မှာတက်မော်ဘက်ကလည်းအောက်တော့ follow up ကျွန်တော်လိုက်လာပြီးတော့ပို့ပြီးတော့တက်မော်ဘက်ကတရားကြည့်ကြည့်ဖွင့်ပြီးတော့တက်မော်အနေနဲ့လည်းသူ့ကဲကျွန်တော်တို့လေ့လာသူများအနေနဲ့ကြည့်ရင်တော့ risk အခုယူလိုက်ပြီးတော့နေနေရေးကိုတပ်ပြီးတော့ကျွန်တော်တို့ကျေကျေကျေကျေထိတ်ခေါ်လိုက်တယ်ဆိုတဲ့သဘောပါပဲ။
ဟုတ်ကဲ့ကျွန်တော်တခုမိတင်တာခုနကဦးထိုးစောပြောသွားတဲ့အထက်မှာပါပါတယ်ခင်ဗျာ။ဟိုအစိုးရနဲ့တက်မတော်ရဲ့ဒီငင်းငိုင်းနဲ့ပတ်သက်လို့ချင်းကပ်မှုတွေပုံစံမတူဘူးဆိုတဲ့သဘောပေါ့နော်။အဲ့တော့ခုလောက်မှရှိရတယ်ဒီ Peace Commission နဲ့မှာ Champion 2အနေနဲ့လုပ်နေတဲ့အခါကျတော့အစိုးရနဲ့တက်မတော်နဲ့ဂျားထဲမှာဒီငင်းငိုင်းနဲ့ပတ်သက်ပြီးတော့တိတိကျကျကွဲပြားတဲ့သဘောပြောတွေဒါမှမဟုတ်ပြောင်းဆောင်မှုအားနေတာတွေဒါတွေမျိုးရှိနေပါလား
။အစ်ကျွန်တော်နားလည်တာကတော့ဟိုတက်မတော်ကလည်းဒီဒီနောက်ဆုံးရှိအခြေခံဥပဒေအောက်မှာတော့ဒီဥပဒေဒီအခြေခံဥပဒေပေါ်မှာပဲဒီရပ်တည်ပြီးတော့ဆောင်ရွက်တဲ့ institution တစ်ခုပဲဖြစ်တယ်ပေါ့။အဲ့တော့ဒီငြိမ်းချမ်းရေးစင်မှာလည်းတက်မတော်ဘက်ကလည်းဒီငြိမ်းချမ်းရေးလူကျင်ဒါကအခုမှလည်းတော့ပေါ့နောက်ဆုံးတဲ့ဒီမှာဥပဒေရှင်တွေတက်တာတက်မတော်အနေနဲ့လည်းငြိမ်းချမ်းလူကျင်လို့သူကိုယ်ပိုင်လည်းဒီမှာဥပဒေရှင်တွေအတူတူကိုယ်ပေါင်းဆောင်ရွက်တယ်လို့နားလည်ပါလား။အခုလည်းဒီငြိမ်းချမ်းရေးလူကျင်တော့တက်မတော်ရောအစိုးရရောဒီလိုတော့ပုံပေါင်းလုပ်နေတာကတော့ဒီဘွားအပြင်တော့အတူတူပဲလုပ်ရဲကျွန်တော်တို့ယူဆပါတယ်။ဒါပေမဲ့စီရေးပိုင်းဆိုင်ရာတချို့ကိစ္စကြတော့စက်မတော်မှာဒီလက်ပေါင်းများစွာသူ့ရဲ့ဒီ institution ဒီ memory ရှိတဲ့သူ့ရဲ့စီရေးဆောင်ရွက်မှုတွေစမ်းသပ်တာရှိတာဟုတ်တော့ဒီအပြည့်အစုံရုပ်ဥဆောင်ပြီးတော့ကျွန်တော်တို့ဆွေးနွေးနေတာတော့အစိုးရဘက်ကလုပ်တဲ့ကိုယ်တွေဒါပေမဲ့ဒီအပြည့်အစုံရုပ်လိုအပ်တဲ့ကိစ္စရဲ့တည်ဟုတ်တော့တမောကအရာရှိတွေကလည်းပူပေါင်းပြီးဆောင်ရမယ်ဆိုတဲ့သဘောလို့ကျွန်တော်တို့နားလည်ပါတယ
်။ဟုတ်ကဲ့ခင်ဗျာကျွန်တော်ဥတ္တဇောမေးချင်ပါတယ်ခင်ဗျာဥတ္တဇောခုနကပြောသွားတဲ့အထက်မှာဒီငင်းငယ်ကြီးလုပ်ငန်းတွေလက်ရှိတမောဘက်ကချိန်ညှိလိုက်တဲ့လီလာတာအခြေအနေနဲ့ပတ်သက်ပြီးတော့စောင့်ကြည့်ဖို့လိုမယ်လို့သုံးသပ်တာတွေ့ရပါတယ်ခင်ဗျာ။အဲ့တော့တကယ်တမ်းလက်ရှိမြန်မာနိုင်ငံငင်းငယ်ကြီးအတွက်အထောက်ပံ့ဖြစ်စီဖို့ဆိုရင်တမောကဘာတွေတကယ်လုပ်တဲ့နယ်လို့ယူဆပါလဲလီလာအပြင်ပေါ့။ဘာတွေလုပ်ပေးတဲ့နယ်ဘာတွေဖြေလျှော့တဲ့နယ်လို့ယူဆပါလဲ။
ဟုတ်ကဲ့ကျွန်တော်မြင်လာတော့ပေါ့ဗျာဒီငင်းငင်းရေးတိောက်တယ်ဆိုလို့ရှိရင်တကယ်ဟိုပါတော့ဒီကျွန်တော်တို့စိတ်ကောင်းစေတနာကောင်းတဲ့เนาะစေတနာမှန်ကန်မှုကိုကျွန်တော်တို့အလုံးအားဖြင့်ပြသဖို့လိုပါတယ်။ဇာရွေးပေါ်မှာပဲမဟုတ်ပေနဲ့ပေါ့လေနော်။အခုက၄လလို့ကျွန်တော်တို့ကထုတ်ပြန်လိုက်တာကဒီကျွန်တော်တို့ကဒီတတိုင်းပြည်လုံးကနက်လူတာရုခေါ်ရမယ်အနေထားမဟုတ်ပေနဲ့။တော့ဒီတတိုင်းဒီကျွန်တော်တို့နက်လူတာရုခေါ်နိုင်ဖို့ဆိုလို့ရှိရင်တော့အားလုံးဒီတနင်္ဂနွေလောက်ပြည့်ခဲ့ရေးစီကိုပေါ့နော်ပြင်ညာလိုက်ရေးပို့ပြီးတော့မှကျွန်တော်တို့တည့်နေတော့မြင်ပါတယ်ဒါပေမဲ့အခုရခိုင်ဘက်ကဟိုပေါ့အာချာပေါ့နော်ဒီအကျန်းဖက်တောင်ကျန်းသူဖွဲ့ပေါ့လေဒီအကျန်းဖက်အဖွဲ့ရှိနေလို့ဒါကိုမထုတ်ပြန်တာလို့သမရယုံဘက်ကနေပြီးတော့မှဒီပါကွေပြောဆိုတာကိုတွေ့ရတယ်ဒါပေမဲ့အဲ့ဒီအာချာအဖွဲ့ကဒီ2016မှာပေါ်လာတာဖြစ်တယ်အာသာမတိုင်ခင်မှာဥသိမ့်ကျေစိုးရလက်ထက်မှာလည်းပဲဒီလိုမျိုးကျင်ကြပြီးတော့မှပေါ်ဆောင်ခဲ့တာမရှိဘူး။အဲကျွန်တော်တို့ကနေလာတော့တနင်္ဂနွေလုံးဖြစ်တိုင်းတာဆောင်တဲ့ပြည်ခရဲ့စီးရီးကိုပေါ်ဆောင်ပေးနိုင်မှာပဲ။ဒါအားလုံးအတွက်ပေါ့လေနော်။တကယ်လက်တွေ့အားဖြင့်ပေါ့။ဒါငင်းငယ်ဆန္ဒရှိတယ်။ဒါငင်းငယ်ပေါ်မှာစည်တနာတကယ်မှန်တယ်ဆိုတာကိုလက်ခံယုံကြည်ဖို့နော်အကြောင်းတရားတွေပို့ပြီးတော့မှပေါ်ပေါက်လာမယ်သဘောရှိပါတယ
်။ဟုတ်ကဲ
့။အခုက၄လအတွင်းမှာဆိုလို့ရှိရင်ပေါ့ဗျာ။လေလာလို့လို့ရှိရင်တော့တော့ကျွန်တော်တို့ကဒီကိစ္စကနေပြောပါဒီခုနပြောတဲ့ဒီကချင်ပြည်တို့ချမ်းပြည်တို့မှာရှိတဲ့စစ်တိုင်း၅ခုရဲ့နေမြေတွေမှာ ပြန်ပြီးတော့မှစစ်စင်ရေးတွေဆက်ပြန်လုပ်မယ်ဆိုတဲ့သဘောကတခါလေးကိုတန်းပြီးအဖြစ်ထွက်နေပါတယ
်ဟုတ်ကဲ့ကျွန်တော်10မိနစ်လောက်ပဲချိန်ရတယ်ခုထိုးတော့ကျွန်တော်တစ်ခုနေချင်ပါတယ်အခုအရင်ဆိုရင်တက်မလို့ကဒီမြောက်ပိုင်းဖွဲ့ရီ TNL လို့ပါလို့နဲ့ပတ်သက်လို့တော်လေးသဘောကပြင်းထန်တဲ့ရက်တည်ဒါပေမဲ့အခုထုတ်ပြန်ချက်မှာဒီနာမည်ပါပါလာတယ်အဲ့တော့မြောက်ပိုင်းဖွဲ့နဲ့ပို့ပြီးတော့တိတ်မြက်လာမဲ့သဘောလို့ရောယူဆလို့ရပါလား
ကျွန်တော်ကတော့အဲ့ဒီဥဒ္ဒါတော့ပြောဖို့စောအောင်မယ်နဲ့တူပါတယ်ဒီမနေ့ကပဲ TNL နဲ့ကိုခိုင်မှာပြန်ပြီးတော့မှတိုက်ပွဲတွေဖြစ်တာတွေ့တယ်အဲ့တော့
UNL နဲ့ဆိုရင်လည်းဒီနေ့စဉ်ရဲ့ဆက်သွယ်
လို
့ဖြစ်နေတာ။တော်တော်ပြောခွင့်ရပြီလားတော့သူကျွန်တော်တို့ပြောထားတာတော့ TNL နဲ့တိုက်ပွဲကမဟုတ်ပါဘူးသူတို့ငင်းထားပါတယ်ဒီနေ့ပဲ
။ဟုတ်တယ်ဒါပေမဲ့သူ့မြေပြင်ကနေပြီးတော့မှဒီလက်ခံလူစုတွေကနေပြီးတော့မှဟုတ်တယ်ဆိုပြီးတော့မှပြောတဲ့ချက်တင်နေနောက်ပြီးတော့မှကာယကင်းရှင် TNL ဖွဲ့ကလည်းပဲဒါကိုတည်ပြုတဲ့သဘောရှိပါတယ်
။ဟုတ်ကဲ့
အဲ့ဒါကြောင့်ဒီလိုမျိုးပေါ်ပြဒီထုတ်ပြန်ကြေညာချက်ကတံရွက်ပေါ်မှာပဲမဟုတ်ဘူးနဲ့ပေါ်လေတာတကယ်မြေပြင်မှာပါသွားပြီးတော့မှအကျိုးသက်ရောက်မှုရှိဖို့လိုတယ်လို့မြင်ပါတယ်
ဟုတ်ကဲ့ခုနကကျွန်တော်ပြောလို့မြောက်ပိုင်းအဖွဲ့အစည်းနဲ့ဆက်ဆံရေးကပို့ပြီးတော့နှိစက်လာတယ်လို့ယူဆပါလားစစ်တပ်နဲ့လက်ရှိ
မြောက်ပိုင်းအဖွဲ့နဲ့နှိစက်လာဆိုတာကတော့ဒီကျွန်တော်မြင်တာကဒီတရုတ်ရဲ့ဂျောင်းဝင်မှုနဲ့ပဲဒီကဆိုင်နေတာပေါ့ဗျာတော့တရုတ်ရဲ့ဂျောင်းဝင်မှုမရှိရင်တော့ဒီဆွေးနွေးပွဲတွေကအခြေအနေဘယ်လိုဖြစ်မလဲဒါတွေလည်းပြောကြရတယ်အများကြီးရှိတာပေါ့နောက်ပြီးတော့မြောက်ပိုင်းအဖွဲ့မှာဆိုရင်လည်းပဲဒါကချင်းဘက်မှာဆိုလို့ရှိရင် KIO နဲ့ဆိုရင်လည်းပဲအဓိကဖြစ်နေတဲ့တိုက်ပွဲတွေအများကြီးပဲပေါ့နော်ကချင်းနေပြည်မှာ
ဟုတ
်ကဲ့အမကေအိုနဲ့ဒီဆွေးနွေးပွဲတွေတိတ်မတွေ့ရဘူးပေါ့ဗျာ
ဟုတ်ကဲ့
ဒီလိုမျိုးတွေဖြစ်နေတာလည်းတွေ့ရှိတယ်အဲ့ဒါကြောင့်ကျွန်တော်မြင်တာကတော့ဒီ2019မှာပေါ့လေနော်အဲ April လအထိပဲသူကဒီအဲ့ဒီစစ်တိုင်း၅ခုကချင်းပြည်ချမ်းပြည်မှာပဲတည်ရလှုပ်ရှားမှုတွေကိုရပ်မဲ့သဘောတော့ဖြစ်တယ်ဒီတောင်ပိုင်းတို့ဒီကချင်းဒီကရင်တို့ကရင်နီတို့နောက်ပြီးတော့အနောက်ဘက်ဒီရခိုင်ပြည်တို့သူကအကျုံးပုံတဲ့ခါကျတော့ဒီဘက်မှာကတည်ရလှုပ်ရှားမှုတွေစီစဉ်မပြတ်ရှိနေမလားပေါ့ဒီကာလချင်းမှာဒါတွေကိုကျွန်တော်တို့ကတောင်းကြည့်ရမှာဖြစ်ပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒဲလီလိုက်အစီအစဉ်အချိန်လေးဆီသွားလို့ပါအဓိကပေါ်ဝင်ပြီးပေါ်ဝင်ဆွေးနွေးပြီးတယ်ဥလာမောင်ရွှေရောဥထိုးစောကကြီးကြီးများတင်ပါတယ်တော်တော်ချန်နယ်သွားရှင်တွေအားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒဲလီလိုက်အစီအစဉ်ကျွန်တော်ရန်နာကိုပြပါခင်ဗျာ